မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအတွက်အောက်တိုဘာလနောက်ဆုံးပတ်အထိလူအပ်ငွေပမာဏရဲ့22ရာခိုင်နှုန်းပဲရရှိပြီးအမေရိကန်ဒေါ်လာ643တန်လိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေးယူ UN OCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအခံမှာဖော်ပြပါရယ်။ဒါကြောင့်လည်းအကူအညီပေးရေးမှာဦးစားပေးမရှိမဖြစ်လိုအပ်တဲ့သူတွေကိုရွေးပေးနေရပြီးနိုင်ငံနေရာတချို့မှာတူလောင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေမလုံလောက်တဲ့အကြောင်း UN OCHA အဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာဆက်ပြီးရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ငွေကြေးဖောင်းပွမှုတွေအခြေခံစားကုန်ဈေးနှုန်းတွေအကြာအစားအစာမလုံလောက်တဲ့ဒဏ်စိုးစိုးဝဝနဲ့အတန်အသင့်ရင်ဆိုင်နေရသူလူ15သန်းနဲ့နှစ်သိန်းရှိတဲ့အကြောင်းလဲ UN OCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကအောက်ဂလာကုန်အထိပြည်တွင်းအိုးအိမ်မဲ့ဒုက္ခရောက်နေသူ IDP 6,200ကျော်ကိုစာနာရိတ်ခါအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်2022ခုနှစ်နှစ်ဝက်အတွင်းနိုင်ငံအတွင်းကအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့3,300အထိအကူအညီတွေပေးခဲ့ပြီးနောက်ထပ်လိုအပ်နေသူတွေကိုဆက်ပြီးကူညီဖို့စူးစမ်းနေတဲ့အကြောင်းလဲအစီအခံမှာဖော်ပြထားပါတယ်ခင်ဗျာ